ချင်းပြည်နယ်ဖားကန့်ဒေသကြောက်စိန်တူဖော်ရေးလုပ်ငန်းတုံးရင်ရန်နရာရေးစီရင်ကိုဝင်ရောက်စစ်ဆေးရမှာအစီအရေးတထောင်ကျော်ကိုစစ်ဆေးနိုင်ခဲ့ကြောင်းမွန်ရင်ခရိုင်အုပ်ချုပ်ရေးမှူးကပြောပါရယ်တချိန်ထဲမှာတော့ရင်တိုက်မှုနဲ့မြေပြိုတာတွေကြောင့်တိုက်ဆုံတာတွေရှိနေတဲ့ဖားကန့်ဒေသကအခြေအနေကို PUA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့2015ခုနှစ်ပွင့်လင်းရာသီကြောက်စင်းတူဖော်ရေးလုပ်ငန်းတွေစတင်ချိန်မှာကျုပ်နိုင်ငံဘက်ကနေမြေတဲကားတွေတူဖော်ရေးရန်နေရာတွေအလုံးရင်းနဲ့တင်သွင်းလာပြီးအလွန်ကျွံတူဖော်တာနဲ့မြေစာပုံပြိုကျတာကြောင့်လူတွေရန်နဲ့ချီတည်ဆုံခဲ့တဲ့နောက်ဖားကန့်ဒေသကိုစုံစမ်းစစ်ဆေးတာတွေစတင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးစစ်ဆေးတာကိုတော့ဇန်နဝါရီလ16ရက်နေ့ကနေ22ရက်နေ့အထိကြာမြင့်ခဲ့ပြီးရင်းအစည်းပေါင်း1000ကျော်စစ်ဆေးနိုင်ခဲ့တယ်လို့မွန်ရင်းခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကပြောပါတယ်။
စစ်ဆေးတဲ့အရေးအတွက်ပဲကျွန်တော်ကြည့်တာပေါ့။ဆက်ငါးဝန်းနဲ့ဖြစ်တာပေါ့နော်။တပေါင်းနဲ့နေတာပေါ့နော်။စစ်တဲ့ရေးအရေးအတွက်ပဲကျွန်တော်ကြည့်တာပေါ့နော်။တရားဝင်လာဝင်လာကျွန်တော်မပြောနိုင်ဘူးကျွန်တော်
။ဒီလိုစစ်ဆေးတာကိုပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကဦးဆောင်ပြီးကုန်လန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနအကောက်ခွန်တက်ထုရင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနစတဲ့ပြည်တော်စုအဆင့်အရာရှိအယောက်20ကျော်လိုက်ပါစစ်ဆေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကတော့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကုန်သွယ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးတင်ရဲဝင်းကကံပိုက်တီးနယ်စပ်ကရင်းရန်နရာအစီ880တင်သွင်းခွင့်ပြုခဲ့ကြောင်းနဲ့တထုရွင်ဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်းထွန်းအောင်က2015နိုဝင်ဘာလအကုန်အထိဖားကန့်ဒေသမှာအသုံးပြုနေတဲ့စစ်ရန်တရားအရေးအတွက်ဟာဗဟိုးရင်1882စီမြေတဲရင်3328စီရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဖားကန့်ဒေသကကြောက်စင်းတူဖော်တဲ့အခြေအနေကိုလေ့လာဆောင်ကြည့်နေတဲ့အလွတ်သတင်းတော့ကိုဇော်မိုးထက်ကတော့စစ်ဆေးခဲ့တဲ့ရင်တွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းထုတ်ပြန်ဖို့နဲ့တူဖို့ရေးရင်ရန်နေရာကြီးတက်တက်တင်ဖားကန့်ဒေတာမှာ1000ခွဲလောက်ရှိနိုင်ကြောင်းထောက်ပြပါတယ်
။ဘလို့ရင်မျိုးစားတွေလဲပေါ့ဗျာ။ဟလာဟိုဘယ်ဟိုအစီအရေးဘလောက်တွေ့တယ်အဲ့တော့မိသားတေကအစီအစဉ်ဘယ်လောက်တွေ့တယ်ပေါ့နော်။ license မရှိသေးတဲ့ယင်ကိုစစ်တာလား။ကုမ္ပဏီတွေမှာသတ်မှတ်ရန်တရားဖြင့်ပို့ပြီးတော့တူးတဲ့ယင်တွေကိုစစ်တာလားပေါ့နော်။ဒီဗာမျိုးတွေကျွန်တော်တို့သိခွင့်မရှိဘူးဗျာ။ကျွန်တော်တို့လေ့လာထားတဲ့စာရင်းတွေနဲ့ဆိုလို့ရှိရင်ဖားကန့်ဧရိယာတစ်ခုလုံးမှာရှိတဲ့ရန်တရားအားလုံးပေါ့နော်။1000မရှိရင်တော့မှ1000ခွဲတော်မအောင်ဘူးဗျာ
။ဖားကန့်ဒေသမှာစစ်ရန်များကြီးတွေအသုံးပြုပြီးကြောက်စင်းကိုအလွန်ကျွံတူးဖို့လာတဲ့နောက်မြေတဲရင်တွေနဲ့မတော်တဆတိုက်မိလို့လူသေးတာတွေနဲ့မြေစာပုံပြိုကျတာတွေဟာမကြာခဏဖြစ်ပျက်ခဲ့ပါတယ်။ဒီလ25ရက်နေ့မှာရင်ရင်တိုက်မှုကြောင့်လူနှစ်ယောက်သေဆုံးခဲ့တယ်လို့မြေစာပုံပြိုကျတာကြောင့်လူ10ခန်းလောက်ပျောက်ဆုံးနေတယ်လို့ကိုဇော်မိုးထက်ကပြောပါတယ်
။မနေ့ကဖက်ကမှဖြစ်စဉ်တစ်ခုဖြစ်ပါတယ်။ဝေခါမာကကြတော့အဲ့မြမာတကောင်ကုမ္ပဏီကမြေစာတေကားကဒီမစီးလာကြတဲ့ကောင်လေးနှစ်ယောက်ရှိတဲ့ဆိုင်ကိုတိုက်ပြီးတော့မြောက်လုံးပုတ်ကြည့်ပြီးတည်သွားတယ်အဲ့ဒါက2နာရီခွဲလောက်ကဖြစ်တာပေါ့နော်မနေ့ကပဲ3နာရီခွဲပတ်ဝန်းကျင်လောက်ကမိသားစုနှစ်ခုပြူတယ်အပြူတဲ့အခါမှာဓမ္မခေစီလုပ်ငန်းတွေလာလောက်တာမရှိဘူးကျွန်တော်တို့ဒီကလူတွေကဘာလုပ်လဲဆိုတော့ဘသူရပဲမြောက်ပါသွားတယ်ဆိုတော့ကျွန်တော်တို့ရေမစည်းရှာပြေတဲ့တောက်တဲ့လူစင်းပြုစုထားတော့90ပတ်ဝန်းကျင်ရှိသွားပြီတဲ့
ဖားကန့်မြို့မရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့မြေစာပုံပြူကျရမှာတူဖို့ရှင်းလင်းနေကြောင်းနဲ့အသေးအပြောက်စင်းမရရှိသေးကြောင်းပြောပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကမြေစာပုံပြိုကျတာကြောင့်လူ150ကျော်လောက်ပျောက်ဆုံးခဲ့ကြောင်းဒေသခံတွေကပြောဆိုပြီးတူဖို့ရှင်းလင်းရမှာတည်ဆုံးသူရုပ်အလောင်း114လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်